American တပ်ဖွဲ့တွေက Afghanistan နိုင်ငံ Kunduz မြို့ကစစ်ရုံတရုံကိုပြင်းပလို့အထင်မှားပြီးတော့နာယီဝက်ကြာတိုက်ခိုက်ခဲ့တဲ့အတွက်ဆရာဝန်အများပြားနဲ့လူနာတွေအပါအဝင်လူပေါင်း30မကတည်ဆုံးခဲ့ရတယ်လို့ American စစ်ဖက်စုံစမ်းစစ်ဆေးမှုတခုကဖော်ပြလိုက်ပါတယ်။ Taliban တွေတင်ပိုက်ထားတယ်လို့ယုံကြည်ရတဲ့အမျိုးသားလုံခြုံမှုညွန့်ကြားရေးဌာနအဆောက်အဦကို American လေကြောင်းနဲ့ကူတိုက်ပေးဖို့ Afghan တပ်ဖွဲ့တွေကတောင်းဆိုခဲ့တယ်လို့အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်နဲ့နိုင်ငံတကာတပ်ဖွဲ့တွေရဲ့တပ်မှုဗိုလ်ချုပ်ကြီးဂျွန်ကမ်ဘယ်ကပြောဆိုပါတယ်။အဲ့ဒီအဆောက်အဦအစားနယ်စည်းမထားဆရာဝန်များအဖွဲ့ MSF ရဲ့ကုသိုလ်ပြည့်ဆေးရုံကို AC-130 စက်တနတ်တင်လေယာဉ်နဲ့အကြိမ်ပေါင်း210ကြိမ်တိတိပစ်ခတ်တိုက်ခိုက်ခဲ့တယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါဟာဝမ်းနည်းစရာကောင်းတဲ့မှားယွင်းမှုလို့ကမ်ဘယ်ကကပူးမြို့တော်မှာဘရူးနီကပြောကြားခဲ့ပါတယ်။လူတို့ရဲ့မှားယွင်းမှုလူတို့ရဲ့ရှောင်လွှဲနိုင်တဲ့မှားယွင်းမှုလို့လဲဆိုပါတယ်။